ပင်လယ်ပင်လယ်ကိုအလဲပိုင်းနဲ့ရှစ်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာ၄၈နာရီအတွင်းဆိုင်ကလုန်းမုန်တိုင်းအဖြစ်အားကောင်းလာနိုင်ပြီးမြန်မာနိုင်ငံကမ်းရိုးတန်းဘက်ကဦးတည်၍လျားလာနိုင်တဲ့အတွက်မြန်မာနိုင်ငံမိုးလေဝသဌာနနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကနေလေမော်ရောင်အဆင့်3ပြည့်ချက်ထုတ်ပြန်ထားပါတယ်။လေတိုက်နှုန်းကတနအာရီပြင်အား35မိုင်နှုန်းရှိမယ်လ ဒါပြင်စိုက်ကလုန်းမုန်တိုင်းကြောင့်မြဝကျွန်းပေါ်မုတ်တမာကွေမွန်ပြည်နယ်နဲ့တနင်္လာရီကံယူတန်းတရှောင်းနဲ့ကမ်းလွန်ပြင်လယ်ပြင်မှာတခါတည်းရမိုးတက်လီပြင်ကြားရောက်ပြီးလှိုင်းကြီးမှုတွေဖြစ်နိုင်တဲ့အတွက်လဲကန်နီကန်ဝဲငါးဖန်းရေရင်တွေနဲ့တင်မော်တွေကြိုတင်သတိရှိကြဖို့ကိုလည်းနှိုးဆော်ထားပါတယ်။မိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့ Facebook လူမှုကွန်ရက်မှာတော့အေယော်ရီတိုင်းကိုမုန်တိုင်းရိုက်ခတ်နိုင်ကြောင်းကနဦးခမန်းချက်တွေအရတွေ့ရပြီးအထူးသဖြင့်ဖျားဖို့မြောင်းများပတ်သိမ်ခရိုင်တွေမှာ အိန္ဒိယလာတဲ့သတင်းတွေမှာတော့ကလကတ္တာမြို့ရဲ့ကီလိုမီတာ1000လောက်အကွာမှာရှိတဲ့အကွာမှာတိုက်ခတ်နေတဲ့မုန်တိုင်းကဒီသတင်းဘက်ကမှကျင်းပမဲ့ဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီပွဲတော်ကိုထိခိုက်နိုင်တယ်လို့ဖော်ပြကြပါတယ်ရှင်။